ချက်ခိုင်းပြည်နယ်ကနေမြရဲ့ဆွန်ခွာသူတွေကိုပြန်လည်လက်ခံရေးပြန်လည်နေရချထားရေးအတွက်တရုတ်ဘက်ကတက်နိုင်တယ်လို့ဆက်လက်ကူညီမယ်လို့ဂရီးပြူတို့လိုဘင်္ဂလားဒေ့ရှ်ရဲ့ရောက်နေတဲ့မြန်မာနိုင်ငံကလူတွေကိုပြန်လည်လက်ခံမယ်လို့မြန်မာဘက်ကထပ်ပြီးဂရီးပြူပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံနှစ်အကြာရှိစဉ်ပင်နိုင်ငံပူးရဲကျင်ရာချက်မှာအခုလိုဖော်ပြလာပါချက်ခိ မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုလက်မခံပါဘူး။ဒါပေမဲ့လည်းဒီလူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့တစိုက်မတ်မှပြောဆိုနေတာဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်တွင်းမှာလည်းဒုက္ခသည်တွေပြန်လည်လက်ခံရဲ့အတွက်မြန်မာအစိုးရကပြင်ဆင်နေတာပါ။တရုတ်နိုင်ငံအနေနဲ့တော့ရခိုင်ပြည်နယ်တွင်းကအတိုက်ဝန်းအလုံးအတွက်ဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးငြိမ်းချမ်းရေးမြင့်တင်ဖို့နောက်လူသားချင်းစာနာထောက်ကူမှုဆိုင်ရာကိစ္စတွေမှာမြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးမယ်လို့နှစ်နိုင်ငံပူးရဲကြေညာချက်မှာဖော်ပြပါတယ်။ရခိုင်ရေးတရုတ်ရဲ့နားလည်ထောက်ခံအားပေးမှုအတွက်ကျေးဇူးတင်တဲ့အကြောင်းမြန်မာအစိုးရကပြောဆိုထားပါတယ်။တချိန်တည်းမှာပဲမြန်မာဘက်ကလည်းတရုတ်တနိုင်ငံတဲ့မူဝါဒကိုအခိုင်အမာထောက်ခံတဲ့အကြောင်းထိုင်ဝမ်တိဘက်ရှင်ကျန်းဒေသတွေအရေးတရုတ်ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးကြောင်းမြန်မာဘက်ကကြေညာထားပါတယ်။ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံတကာတရားရုံးမှာတရားရင်ဆိုင်နေရတယ်လို့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခံနေရတာဖြစ်ပါတယ်။တချိန်ကျမှပဲတရုတ်အစိုးရရဲ့ရှင်ကျန်းဒေသမှာပညာပေးမွမ်းမံစခန်းတွေလို့ဆိုပြီးအဲ့ဒီစခန်းတွေမှာမွတ်စလင်တွေကိုထိမ့်သိမ့်ထားတဲ့အပေါ်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချခံနေရတာလည်းဖြစ်ပါတယ်။နှစ်နိုင်ငံပူးရဲကြေညာချက်ထဲမှာတော့မြန်မာသမ္မတဦးဝင်းမြင့်ကိုလည်းတရုတ်နိုင်ငံကိုလာရောက်လဲပတ်ဖို့တရုတ်သမ္မတကရှီကျင်းဖင်ကဖိတ်ခေါ်ထားပါတယ်ရှင်။